မရေးဖြည့်ရှင်းဖို့ကုလသမဂ္ဂရဲ့ကြိုးပမ်းမှုတွေဟာအောင်မြင်မှုမရှိကြောင်းကုလသမဂ္ဂအရာရှိဟောင်းတွေပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကပြောလိုက်ပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအစိုးရတွေရဲ့ဆွေးနွေးဖြည့်ရှင်းမှုတွေမှာလက်တွေ့အရေးယူဆောင်ရွက်တာတွေမရှိသလိုမြန်မာနိုင်ငံကကုလသမဂ္ဂရုံးဟာလည်းစစ်အာဏာပိုင်တွေကျင့်တဲ့အောင်လိုက်လုံနေတဲ့မအောင်မြင်တဲ့ချင်းကပ်မှုတွေကိုထက်ခါတလေလေလုပ်နေတယ်လို့လည်းဒီကနေ့ထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံအတွက်ကုလသမဂ္ဂကဘယ်နည်းဘယ်ပုံပြက်ကွက်နေတယ်လဲလို့အမည်ပေးထားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းကုလသမဂ္ဂရဲ့အကြီးအကဲဖြစ်မြန်မာပြည်သူတွေအတွက်တာဝန်ယူဖို့ပြက်ကွက်ခဲ့တယ်လို့ဝေဖန်ခံထားရပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်ကအရက်သားအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအရက်သားတွေပေါ်စစ်တပ်ရဲ့ရက်စက်တဲ့လုပ်ရက်တွေကြောင့်လူပေါင်း2,000လောက်ပြည်တွင်းမှာဒုက္ခသည်အဖြစ်နေထိုင်ကြရတယ်လို့တန်း20လောက်ဟာလည်းစာနာမှုအကူအညီတွေလိုအပ်နေချိန်မှာကုလသမဂ္ဂရဲ့ကြိုးပမ်းမှုတွေဟာအယမထင်ဘူးလို့လူအခွင့်လှုပ်ရှားသူတွေမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်ဟောင်းတွေပါဝင်တဲ့ SCCM အဖွဲ့ကထောက်ပြထားတာပါ။ကုလသမဂ္ဂရဲ့ကြိုးပမ်းမှုတွေဟာအောင်မြင်မှုမရှိတာကြောင့်ပုံစံတင့်တဲ့ချင်းကပ်ဖို့ကိုလည်းတိုက်တွန်းထားပါတယ်။မြန်မာစစ်ကောင်စီကိုလက်နက်မရောချအောင်တားမြစ်ဖို့စစ်ကောင်ဆောင်တွေကိုဗန်ဒါရေးအရာပြစ်မှတ်ထားတိုက်ခိုက်ဖို့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကကင်တွယ်ဖို့တွေပါဝင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုလက်တွေ့အကောင်အထည်ဖော်ဖို့လိုတယ်လို့လည်းပြောထားပါတယ်ရှင်။